မလေးရှားနိုင်ငံဟာဗန်နာရီပိုင်းမှာလုံးဝထိခိုက်ပျက်စီးနေပြီလို့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မဟာသီယာမိုဟာမက်ကပြောပါတယ်။အခုတစ်ခါဝန်ကြီးချုပ်တာဝန်ပြန်ထမ်းဆောင်ရတာကအရင်ကထက်ကိုပိုလျှောက်ထွေးတယ်လို့ VOA နဲ့တီးတန့်တွေးဆမင်းငင်ကန်အတွင်မှာမစ္စတာမဟာသီယာပြောကြားခဲ့ပါတယ်။အနာယူပြီးမှနိုင်ငံရေးလောကထဲပြန်ဝင်လာတဲ့မဟာသီယာနဲ့မင်းမြတ်ချက်ထဲကသတင်းတော်ဒေးဗစ်ဘွားကောက်မှုတ်ရေးသားထားတဲ့သတင်းတော်ကိုကိုကျော်သိန်းကတင်ပြပါမယ်ရှင်
။စကားနဲ့ကြာပြီးတဲ့နောက်မှာကြော့ပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာသီယာမိုဟာမက်ကပထမတစ်ကြိမ်နှစ်20ကြာသူဝန်ကြီးချုပ်လုပ်ခဲ့တာနဲ့အခုဒီကြိမ်များမှာအတော်လေးကွာခြားတယ်လို့ဆိုပြီးအထူးသဖြင့်တော့တိုင်းပြည်မှာအကျိုးတင်နေတဲ့ပမာဏအိတ်များလွန်းတာနဲ့အကျင့်ပြတ်ခြားစားမှုကြောင့်နိုင်ငံတကာမှာဂုဏ်သိက္ခာကျဆင်းနေရတယ်လို့ပြောပါတယ်
။ Well, my first 50 years as Prime Minister was fairly easy.
I 20ကြာဝန်ကြီးချုပ်လုပ်ခဲ့ရတာကအတော်လေးလွယ်ကူပါတယ်။ရှိပြီးသားစနစ်ကိုကျွန်တော်ကအမွေဆက်ခံရတာပါ။ကျွန်တော်လုပ်ရတာကမလေးရှားဖွံ့ဖြိုးတိုးတက်မှုလင်းမြန်စေဖို့အကြံစီတစ်တွေကိုထုတ်ရတာပါပဲ။ဒါပေမဲ့အခုတော့တကယ်ပဲပျက်စီးနေတဲ့တိုင်းပြည်တစ်ခုကိုကျွန်တော်ကန်တွဲရမှာပါ။အစိုးရစနစ်ဟာလက်ရှိရှုခံထားပြီးတော့အသုံးမချခဲ့ပါဘူး။စနစ်တစ်ခုပြောရရင်အာဏာရှင်စနစ်တစ်ခုကိုအစပြုထားပါတယ်
။ဒီချိန်ကမဟာဗျာရဲ့မဟာမိတ်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာ2009ခုနှစ်ကနေ2018ခုနှစ်ထိဝန်ကြီးချုပ်လုပ်ခဲ့ပြီး2015ရဲ့ကစလို့အကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။သူ့ထိန်းချုပ်မှုအောက်မှာရှိခဲ့တဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဒေါ်လာဘီလီယံပေါင်းများစွာအစပျောက်သွားတာကနေစတာပါ။ဒီကိစ္စမှာတော့မစ္စတာနာဂျစ်ရဲ့အိမ်ကိုရဲတပ်ဖွဲ့ကဝန်ရှာပြီးလက်ဝတ်ရနာပြီးငွေသားပြီးယာဘုံများစွာသောတံပိုးကြီးလက်ကမ်းအိတ်တွေတင်လာတယ်လို့ပြောတဲ့အိတ်ကြီးတွေကိုရဲတွေကတဲထုတ်သွားကြပါလေ။ဝန်ကြီးချုပ်ရာထူးနဲ့အကာအကွယ်လည်းမရှိတော့တဲ့မစ္စတာနာဂျစ်ဟာဒီသတင်းမှအတွင်းမှာပဲအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးကော်မရှင်ရှေ့မှာလာရည်တော်ကြောင့်မေးမြန်းတာတွေကိုထပ်ဆိုပါတယ်။ဒီကိစ္စကြောင့်ဗီနီကလုပ်တဲ့အရင်6နာရီကြာစစ်ဆေးရေးမြန်ကန်ကနေထွက်လာချိန်မှာမစ္စတာနာဂျစ်ကသူတို့မိကုန်းတွေကိုကျွန်တော်ပြည်ပြလောက်အားလုံးဖြည့်ခဲ့ပါတယ်လို့ပြောပါတယ်။ကြောက်သွားတဲ့ငွေအများစုကိုချေးပြီးတော့ပြန်ချေယူခဲ့ရတာကြောင့်နိုင်ငံအတွက်အတော်လေးအထင်အရပါတယ်။ဒါပေမဲ့ထိခိုက်ဆုံးရှုံးမှုရောပါသက်တာအောင်ဘယ်လိုလုပ်မလဲဆိုတာသူ့ပါတီနဲ့တိုင်ပင်လှုပ်ဆောင်နေပြီးချင်းဝေဒေါ်လာဘီလီယံ150ကဘီလီယံ50လောက်ရော့သွားအောင်လုပ်ဖို့နီလန်တွေ့ထားပြီလို့သူယူဆကြောင်းဒေါက်တာမဟာဒီယာကပြောပါတယ
် The previous government has accumulated huge amounts of borrowings from other countries
တခြားနိုင်ငံတွေဒီဘပန်တွေသာမကပြည်တွင်းကနေတော့မှအရင်ဆိုရချေးခဲ့တဲ့အကျွေးဟာစိတ်ကိုများလွန်ပါတယ်ဒါကြောင့်ကျွန်တော်တို့ပထမဆုံးလုပ်ဖို့လိုတာကအကျွေးတွေကိုပြန်ဆက်နိုင်မှုအနေဆုံးဆင့်ချိထားတဲ့ငွေပမာဏရော့ကျသွားအောင်ကြိုးစားဖို့ဖြစ်ပါတယ်
။ယူရိုပွဲမတိုင်ခင်မစ္စတာနာဂျစ်ကြာထန်းသွားတဲ့လူတွေလုံးဝမကြိုက်တဲ့လုံခြုံတဲ့တိုက်စစ်ရေးဆိုင်ရာဥပဒေကိုဖျက်သိမ်းပြဖို့ကိစ္စသူစိတ်ပြောင်းနေပြီလို့ပြောတာတွေကိုလည်းမဟာဒီယာကပယ်ချပါတယ်။ဒါပေမဲ့လည်းလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုတားဆီးဖို့တော့မီဒီယာတွေကိုထိန်းချုပ်မှုတချို့လုပ်ဖို့လူတွေလို့ပြောပါတယ်ခင်ဗျာ။